Aramis.
မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်အောက်တိုဘာလ16ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကိုလိုင်းတိုမီတာ7925တို့ကနေတိုက်ထုတ်လွှင့်နေပါပြီ။ကျွန်မနန်းလာပါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။ကျွန်မတင်ကြီးထိုက်ပါရှင်ဒီညနေခင်းသတင်းတွေကိုမတ်ဤတန့်စင်နဲ့အတူကြီးညာပါမယ်။ပြောက်ဆုံးနေတဲ့ sorry သတင်းထောက်ဂျမဲကာရှိုဂီအရေးနဲ့ပတ်သက်ပြီး sorry ဘီယင်ဆယ်မန်နဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးတို့ဒီကနေ့တကပိတ်ဆွေးနွေးခဲ့သလိုတူရကီတာဝန်ရှိသူတွေလည်းဒီကနေ့ပဲ sorry ခေါင်းစစ်ဝင်ရုံကိုဝင်ရောက်စစ်ဆေးရှာဖွေပါတယ်။မြန်မာတပ်မတော်စစ်လေရင်နှစ်ဆင်ပြတ်ကျခဲ့တာကြောင့်လူ3ဦးသေဆုံးခဲ့ရပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုနားဆင်ကြရပါမယ်ရှင်
။ကောင်းပါပါရှင်။ဒုက္ခတွေပြန်ပေါ်ရင်းနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအထူးအကြလူဦးရေဆင်းအချက်အလက်ပေးပို့တာမရှိသေးဘူးလို့မြန်မာတာဝန်ရှိသူကအခုလိုပြောပါတယ
်။ကျွန်တော်တို့လည်းအဲ့ဒီဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးပြောတဲ့ဟာကိုသတင်းထဲမှာတော့ဖတ်ရတယ်ကျွန်တော်တို့လေ။ဒါပေမဲ့ကျွန်တော်တို့စီကိုတရားဝင်အကြောင်းကြားတော့မရှိသေးဘူးသူက။ကျွန်တော်တို့ဒီလက
နိုင်ငံခြားရေးဝန်ကြီးဌာနအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စစ်ဆေးဆွေးနွေးရေးဌာနညွှန်ကြားရေးမှူးချုပ်ဦးချမ်းအေးပါရှင်ပြည်သူ့ကတော့မကြခင်ကြမှာပါ။ဒါအပြင်ပြည်တွင်ငြိမ်းချမ်းရေးအတွက်နေပြည်တော်မှာဆွေးနွေးပွဲတွေကျင်းပနေချိန်မှာပဲအိညာမြန်မာနယ်စပ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့အေးတို့အကြားစီရင်တင်မာနေတယ်လို့ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်ဖြစ်မှာလဲတိုက်ပွဲဖြစ်ပွားနေတဲ့အကြောင်းကြားမှာပါ။နိုင်ငံတကာသတင်းဆောင်မှာတော့အမေရိကန်မှာနေထိုင်တဲ့ဆိုဒီသတင်းသမားဂျမဲလ်ကာရှိုဂီပျောက်ဆုံးသွားတဲ့ကိစ္စအပေါ်အမေရိကန်နိုင်ငံခြားရေးဝန်ကြီးကဆိုဒီဘီယင်းနဲ့တွဲရောက်ဆွေးနွေးတဲ့အကြောင်းပြန်ပြသွားမှာပါ။ဒီလိုသတင်းဆောင်မတွေမတိုင်ခင်အခုယူဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုမတင်ငီထိုင်တဲ့မအီတန့်စင်တို့ကပြောပြပေးပါအောင်ရှင
်။တူရကီနိုင်ငံအစ္စတန်ဘူးမြို့ကဆော်ဒီကောင်စစ်ဝင်ရုံကိုပြီးခဲ့တဲ့သတင်းနှစ်ပတ်တုန်းကသွားရောက်ပြီးတဲ့နောက်ပျောက်ဆုံးနေတဲ့ဆော်ဒီသတင်းထောက်ဂျမဲကာရှိုဂီအရင်းနဲ့ပတ်သက်ပြီးဆော်ဒီဘီယင်ဆယ်မန်နဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုတို့ဒီကနေ့အင်ကာနီမှာတကပိတ်တွေ့ဆုံဆွေးနွေးပါတယ်။နောက်ဆော်ဒီအင်ရှေဇန်နဲ့တွေ့ဆုံခဲ့သလိုဆော်ဒီနိုင်ငံခြားရေးဝန်ကြီးနဲ့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးတီးသန့်တွေ့ဆုံပြီးဂျမဲကာရှိုဂီပျောက်ဆုံးတဲ့အရေးနဲ့ပတ်သက်ပြီးဆွေးနွေးပါတယ်။တစ်ချိန်တည်းမှာပဲတူရကီမှုခင်းဆေးပညာဆိုင်ရာအဖွဲ့ကအစ္စတန်ဘူးမြို့ကဆော်ဒီကောင်စစ်ဝင်ရုံးအတွင်းကိုဒီကနေ့ဝင်ရောက်စစ်ဆေးပါတယ်။ကောင်စစ်ဝင်ရုံးထဲမှာပစ္စည်းတချို့ကိုဆေးအသစ်တုပ်ထားတယ်လို့တူရကီသမ္မတရစ်စပ်ထီရဲ့အာရဝါကဒီကနေ့ဝင်ရောက်စစ်ဆေးမှုနဲ့ပတ်သက်ပြီးအခုလိုပြောဆိုသွားပါတယ်
။ şu anda biliyorsunuz yaptığımız yoğun temaslar neticesinde
ကောင်စစ်ဝင်ရုံးကိုရှာဖွေရေးစတင်နေပြီဖြစ်ကြောင်းမနေ့ကနေဒီကနေ့မနေ့အထိရှာခဲ့ပြီးဆက်ပြီးရှာသွားမယ်အကြောင်းတူရကီသမ္မတကပြောဆိုသွားတာပါ။စုံစမ်းရေးအဖွဲ့အနေနဲ့အစိတ်တင်နေတဲ့ပစ္စည်းတွေလိုမျိုးကိုရဖို့စုံစမ်းစစ်ဆေးရေးအဖွဲ့ကရှာဖွေနေပြီးဒီပစ္စည်းတွေကိုစေးတုပ်ရှင်းလင်းထားတာကြောင့်သူ့အနေနဲ့တော့ကြိုးချောင်းစီလျော်တဲ့သုံးသက်ချက်တစ်ခုခုအများဆုံးရလာဖို့မျှော်လင့်နေလို့တူရကီသမ္မတကပြောဆိုသွားပါတယ်။ဒီကနေ့ထွက်လာမယ်ဒီကနေ့ထွက်လာမဲ့သုံးသက်ချက်အပေါ်မှာပဲမူတည်မယ်လို့လည်းတူရကီသမ္မတအာရဝန်ကပြောဆိုသွားတာဖြစ်ပါတယ်။အစ္စတန်ဘူးမြို့ကဆော်ဒီကောက်ဆစ်ဝင်ရုံးနဲ့မှာဆော်ဒီသတင်းထောက်ဂျမဲကာရှိုဂီကိုတပ်ဖြတ်လိုက်တယ်လို့တူရကီအာဏာပိုင်တွေကယူဆထားကြတာပါ။ဒီဆွဆွဲချက်ကအခြေမြစ်မရှိဘူးလို့ဆော်ဒီဘက်ကညှင်းဆိုနေပေမဲ့လည်းသတင်းထောက်အသက်ခံလိုက်ရတယ်ဆိုတာကိုဆော်ဒီဘက်ကဝန်ခံမဲ့အခြေအနေရှိတယ်လို့ဒီကနေ့မှာပဲအမေရိကန်သတင်းတွေမှာလည်းဖော်ပြနေကြပါတယ်။ဆော်ဒီသတင်းထောက်ဂျမဲကာရှိုဂီပျောက်ဆုံးမှုနဲ့ပတ်သက်ပြီးတူရကီနိုင်ငံအစ္စတန်ဘူးမြို့ကဆော်ဒီထိတ်တန့်တန်တမန်ရဲ့နေအိမ်ကိုလည်းဝင်ရောက်ရှာပိမယ်လို့တူရကီနိုင်ငံခြားရေးဝန်ကြီးဌာနတာဝန်ရှိသူကဒီကနေ့မှပဲပြောဆိုပါတယ်ဆော်ဒီကောင်စစ်ဝင်ရဲ့နေအိမ်ကိုဘယ်တော့ဝင်ရှာမလဲဆိုတာကတော့သူကမပြောပါဘူးဆော်ဒီသတင်းထောက်ဂျမဲကာရှိုဂီကလက်ထပ်ဖို့အတွက်လိုအပ်တဲ့ဆက်ရွက်စတဲ့နေယူဖို့တူရကီနိုင်ငံကဆော်ဒီကောင်စစ်ဝင်ရုံးကိုပြီးခဲ့တဲ့သတင်းနှစ်ပတ်တုန်းကဝင်ရောက်သွားခဲ့ပြီးတဲ့နောက်ပျောက်ဆုံးသွားတာဖြစ်ပါလေရှင်
။အမေရိကန်ဦးဆောင်တဲ့ကုလသမဂ္ဂကုတ်ကိတက်တင်တဲ့အတူတောင်နဲ့မြောက်ကိုရီးယားဆိုင်ရာနှိနှိုင်းရေးကိုယ်စားလှယ်ပြီးဒီကနေ့မှဆွေးနွေးပွဲစတင်ပါတယ်။ကိုရီးယားနိုင်ငံကြားစစ်တပ်အလုံးရင်ချထားတာတွေကိုရှော့ချဖို့ဆွေးနွေးကြမှာလည်းဖြစ်ပါတယ်။ကိုရီးယားစစ်ပွဲပြီးဆုံးသွားတဲ့1953ခုနှစ်ကစပြီးတော့ JSA Joint Security Area လို့ခေါ်တဲ့ပူးတွဲလုံခြုံရေးချထားတဲ့ area အတွင်းမှာဆွေးနွေးပွဲတွေကိုကျင်းပမှာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့လတုန်းကတတိယကြိမ်မြောက်တွေ့ဆုံခဲ့တဲ့ချိန်တုန်းကတော့မြောက်ကိုရီးယားခေါင်းဆောင် Kim Jong Un နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းနုံကနေပြီးတော့နေရာတချို့မှာချထားတဲ့မြေမြုပ်မှိုင်းတွေ ရှင်းလင်းတာအပါအဝင် GSC ပူးတွဲလုံခြုံရေးချထားတဲ့ area မှာလုံခြုံရေးတပ်တွေဖဲတာစောင့်ကြည့်တပ်သားတွေနဲ့စစ်လက်နက်တွေကိုဒီနှစ်ကုန်မှာဖယ်ရှားမယ်ဆိုပြီးတော့လေသဘောတူခဲ့ကြပါတယ်GSC area မှာဆိုရင်တောင်နဲ့မြောက်ကိုရီးယားစစ်တပ်တွေနေနေချင်းဆိုင်ရတဲ့စစ်မဲ့စုံတွေကတခုတည်းသောနေရာလေးဖြစ်ပါတယ် GSC ဒေသကိုတန်တမန်ရေးဆက်နွယ်ဖို့နှစ်တော်ကြာအသုံးပြုလာကြပေမဲ့လေ1986ခုနှစ်တုန်းကတော့ American စစ်သား2ယောက်ကိုမြောက်ကိုရီးယားစစ်သားတွေကပစိမ်းနဲ့တတ်ခဲ့တဲ့အဖြစ်နဲ့ကြုံခဲ့ရပါတယ်
တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားနေဆက်ဖြတ်ပြီးယထာလန်ကလန်တွေချိတ်ဆက်ဖို့ဆောင်ရွက်နေသလိုမြောက်ကိုရီးယားအစိုးရဘက်ကနျူကလ িয়ার ကင်းစင်ရေးဦးတည်ဆောင်ရွက်လာတာနဲ့အတူမြောက်ကိုရီးယားအပေါ်နိုင်ငံတကာရဲ့ရေးယူဒဏ်ခတ်မှုတွေဖြေလျှော့ပေးရတဲ့အတွက်တောင်ကိုရီးယားသမ္မတမွန်းဂျေအင်ကဆက်ပြီးတော့ကြိုးစားနေချိန်မှာပဲမြောက်ကိုရီးယားအပေါ်ကုလသမဂ္ဂရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုအပြည့်အဝဆက်ပြီးကျင့်သုံးဖို့အမေရိကန်ဘက်ကပြောဆိုလိုက်ပါတယ်တောင်ကိုရီးယားရဲ့ရုံးဟပ်သတင်းဌာနရဲ့မနေ့တနင်္လာနေ့ကမေးမြန်းမှုကိုအမေရိကန်နိုင်ငံချိုင်းဝန်ကြီးဌာနပြောခွင့်ရကဖြေကြားခဲ့တာမှာတော့ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်အရတမ်းမြစ်ထားတဲ့ကုန်ပစ္စည်းတွေအပါအဝင်ကုလသမဂ္ဂရဲ့အရေးယူဒဏ်ခတ်မှုတွေကိုအဖွဲ့ဝင်နိုင်ငံအလုံးကအပြည့်အဝအကောင့်ထဲဖော်ကြမယ်လို့မျှော်လင့်တဲ့အကြောင်းနောက်မြောက်ကိုရီးယားရဲ့တရားမဝင်နျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေကိုအဆုံးသတ်သွားစေရေးအမှန်တကယ်အထောက်အကူဖြစ်စေဖို့နိုင်ငံအလုံးအနေနဲ့တာဝန်ယူကြမယ်လို့မျှော်လင့်တဲ့အကြောင်းပြောဆိုသွားပါတယ်မြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်တွေနဲ့ပယ်တင်တဲ့ဒုံးကျည်အစီအစဉ်တွေကိုမစွန့်လွှတ်သမျှဒဏ်ခတ်ပိတ်ဆို့မှုကိုဆက်ပြီးကျင့်သုံးမယ်လို့အမေရိကန်အစိုးရဘက်ကပြောဆိုထားတာဖြစ်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့မြောက်ကိုရီးယားအပေါ်အရေးယူဒဏ်ခတ်မှုကတော့မြောက်ကိုရီးယားရဲ့လက်နက်အစီအစဉ်တွေဆက်လုပ်ဖို့လိုအပ်တဲ့အရင်းအမြစ်တွေနောက်ရန်ငွေကြေးရော့ချသွားစေရည်အတွက်ရည်ရွယ်ထားတာဖြစ်ပါတယ်ရှင်။
ဂျေရုဆလင်ကိုအစ္စရေးမြို့တော်လို့အတိအမှတ်ပြုပြီးတော့ဩစတြေးလျတရုံကိုလည်းတယ်လီဗီကနေပြီးတော့ပြောင်းမဲ့အကြောင်းဩစတြေးလျဝန်ကြီးချုပ်စကော့မော်ရီဆန်ကပြောဆိုလိုက်ပါတယ်။အစ္စရေးဆိုင်ရာအမေရိကန်တန်မဟောင်းဒေးဗ်ရှာမာရဲ့အကြံပေးချက်ကိုစဉ်းစားပြီးမဲ့အကြောင်းမော်ရီဆန်ကဒီကနေ့မှာသတင်းတောက်တွေကိုပြောဆိုခဲ့တာပါ။ပြီးခဲ့တဲ့ဒီဇင်ဘာလတုန်းကလည်းအမေရိကန်သမ္မတထရမ့်ကဂျေရုဆလင်ကိုအစ္စရေးမြို့တော်အဖြစ်တရားဝင်အတိအမှတ်ပြုလိုက်ပြီးတော့အမေရိကန်တရုံကိုလည်းဂျေရုဆလင်ကိုမေလတုန်းကတရားဝင်ပြောင်းရွှေ့ခဲ့တာပါ။မော်ရီဆန်ရဲ့လက်ရှိအာဏာရ Conservative Liberal Party ဝင်ရှာမဟာလာမယ့်စနေနေ့မှာကျင်းပမယ့်လွှတ်တော်ကြားဖြတ်ရွေးကောက်ပွဲမှာဆစ်ဒနီမြို့ဂျူးတိုင်ဝမ်တွေရဲ့ခရိုင်တွေကနေပြီးတော့ဝင်ရောက်ရှိပွဲမှာလည်းဖြစ်ပါတယ်။တကယ်လို့ရှာမသာဒီရွေးကောက်ပွဲမှာအနိုင်မရခဲ့ဘူးဆိုရင်တော့လွှတ်တော်ထဲမှာ Liberal Party ကနေရာအများဆုံးရထားတဲ့အခြေအနေကနေပြောင်းလဲသွားမှာလည်းဖြစ်ပါတယ်။အတိုက်ခံ Labour Party ဝင်အမတ် Penny Wong ကတော့ဝန်ကြီးချုပ် Morrison ဟာ Australia နိုင်ငံရဲ့ရှေ့ရေးထက်နိုင်ငံရေးကိုဦးစားပေးတယ်ဆိုပြီးဆွဆွဲထားတာလည်းဖြစ်ပါတယ်ရှင
် VOA American တန်ညနေဘက်မြန်မာဘာသာစီစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုက်ဒိုမီတာ25 kHz 11965လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနေ့ညနေခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်မြန်မာစစ်တပ်ကစစ်လေရင်နှစ်ဆင်းလေးကျင့်နေစဉ်ဒီကနေ့အစောပိုင်းကမတော်တဆပြတ်ကျခဲ့ရာကလေရင်မှုနှစ်ဦးစလုံးတေဆုံးခဲ့ရသလိုလေရင်ပြတ်အပိုင်းအစထိမှန်လို့မြေပြင်မှာရှိနေတဲ့မိန်းကလေးငယ်တဦးလည်းတေဆုံးခဲ့ရပါတယ်မကွေးလေးတပ်စခန်းဌာနချုပ်က F7 အမျိုးအစားလေယာဉ်နှစ်ဆင်းလေးကျင့်ပြန်တမ်းပြီးအပြန်ရာသီဥတုဆိုးဝါးနေချိန်မနေ့9နာရီခွဲလောက်အချိန်မကွေးတိုင်းမင်းဘူးမြို့တောင်ဘက်စားပွက်ချောင်းတဒါအနီးပြက်ကျခဲ့ရာကလေယာဉ်မှုတွေဖြစ်တဲ့ဘူကြီးဟိန်းသူအောင်နဲ့ဘူကြီးဖြိုးမောင်မောင်တို့တေဆုံးခဲ့ကြောင်းမြန်မာစစ်တပ်ကသတင်းထုတ်ပြန်ထားပါတယ်ပြက်ကျတဲ့လေယာဉ်အစိပ်ပိုင်းထိမှန်တဲ့ဒဏ်ရာတွေကြောင့်ပြင်စမာတန်းချောင်းသူမတ်သွယ်စင်ငင်းကိုမင်းဘူးစေယုံကိုပို့ဆောင်ကုသပေးခဲ့ပေမဲ့တေဆုံးသွားတဲ့အကြောင်းလည်းဖော်ပြထားပါတယ်။ပြီးခဲ့တဲ့ AB လာဆန်းတုန်းကလည်းတောင်ငူလေးတပ်စခန်းဌာနချုပ်ကလေ့ကျင့်ပြန်တန်းနေတဲ့ F7 လေယာဉ်တစ်စင်းပြတ်ကျခဲ့တာကြောင့်လေယာဉ်မှုတဦးတေဆုံးခဲ့မှုပါတယ်။ဆိုဗီယက်ပြည်ထောင်စုလက်ထက်မှာထုတ်လုပ်တဲ့ MiG-21 အမျိုးအစားနဲ့တူတဲ့ F7 လေယာဉ်တွေကိုတော့တရုတ်နိုင်ငံကထုတ်လုပ်ပြီး1989ခုနှစ်လောက်ကစလို့ F72K ဂျက်တိုက်လေယာဉ်အမျိုးအစားအပါအဝင် A52K ဂျက်တိုက်လေယာဉ်ဒါဇင်နဲ့ချီပြီးမြန်မာနိုင်ငံကဝယ်ယူခဲ့တာပါ2010ခုနှစ်ဇန်နဝါရီလကလည်းမင်္ဂလာတုံမှာမြန်မာလေတပ်ပိုင် F72K အမျိုးအစားတိုက်လေယာဉ်တစ်စင်းပြက်ကျမှုပြီးလေယာဉ်မှုတစ်ဦးအသက်ဆုံးရှုံးခဲ့ရပါတယ် 2019ခုနှစ်စက်တင်ဘာလတုန်းကတော့တမ်မတော်လေးချင်ရေလေရင် G4 ဒဇင်ဧရာဝတီတိုင်းနယ်ရခိုင်ပြည်နယ်နေဆက်မှာပြက်ကျခဲ့ပါတယ်။2019ခုနှစ်ဇွန်လဘိမ့်မြို့ကနေရန်ကုန်ကိုပြန်တန်းလာတဲ့ Y8 အမျိုးအစားတမ်မတော်ပို့ဆောင်ရေလေရင်ပင်လယ်ထဲကိုပြက်ကျခဲ့တာမှာတော့လူ122ယောက်သေဆုံးခဲ့ရတဲ့အကြောင်းသေဆုံးခဲ့တာကြောင့်မြန်မာတမ်မတော်သမိုင်းမှာတော့အဆိုးအဝါဆုံးလေရင်ပြက်ကျမှုဖြစ်ပါတယ်ရှင်။
ပါကစ္စတန်နဲ့အာဖဂန်နစ္စတန်နိုင်ငံနယ်စပ်မှာကြက်ခိုင်တဲ့ချန်စီယိုကြီးကိုပါကစ္စတန်ဘက်ကနေပြီးခတ်လိုက်တဲ့အတွက်တနိုင်ငံကြားစီးပရိပခါတွေလက်တော်ထွက်ပေါ်လာခဲ့ပြီးတော့လူသွားလူလာများတဲ့အနောက်ကျောင်းနယ်စပ်ဂိတ်ကိုပိတ်ပစ်ခဲ့ရပါတယ်။ချမန်မြို့နယ်စပ်ဖြတ်ဂိတ်ကိုရုတ်တရက်ပိတ်လာတာကြောင့်ဒီနှစ်ဖက်စလုံးကနေပြီးတော့ခီးသွားတွေနဲ့ယာနဲ့ချီတဲ့ကုန်တင်ရင်တွေအခက်ကြုံခဲ့ရပါတယ်။မနစ်တင်းလာနေတုန်းကတော့ယာနဲ့ချီတဲ့တောင်တင်နေတဲ့သူတွေကိုနယ်စပ်ဂိတ်ကနေပြီးတော့ခြေချင်းဖြတ်ခွင့်ပေးခဲ့ပြီးမဲ့လေကုန်တီရင်တန်းကြီးကတော့ဘယ်ဘက်ချမ်းကိုမှပါကစ္စတန်တာဝန်ရှိသူတွေကသွားခွင့်မပေးခဲ့ပါဘူး။ချမန်နေဆက်မြို့နာမှာအာဖဂန်လုံခြုံရေးတပ်ကနေပြီးတော့ချန်စီယိုခတ်နေတဲ့စစ်သားအလုသမားတွေကိုတနက်နေ့ပစ်ခတ်ခဲ့တာကြောင့်တင်းတွေနေနှိမ့်လေတုန်းကတော့အထီးကျုံဖြစ်ခဲ့တယ်ဆိုပြီးတော့ပါကစ္စတန်စစ်တပ်တာဝန်ရှိသူတွေကပြောဆိုထားပါတယ်။တိုက်ခိုက်မှုက၈နာရီလောက်ကြာခဲ့တယ်ဆိုပြီးတော့လည်းအာဖဂန်ဘက်ကပြောပါတယ်ကီလိုမီတာ2600နီးပါးရှိတဲ့နယ်စပ်မြင်းကိုဖြတ်ပြီးတော့အကြမ်းဖက်သမားတွေဝင်ရောက်လာမှာကိုတားမြစ်ဖို့အတွက်ချန်စီယိုခတ်ရတဲ့အကြောင်းပါကစ္စတန်ဘက်ကပြောဆိုထားပါတယ်
။အမေရိကန်ပြည်ထောင်စုအတွင်း2000ခုနှစ်စက်တင်ဘာလ17ရက်နေ့အကြမ်းဖက်တိုက်ခိုက်မှုရဲ့ကြံရပါတဦးကိုနေရရင်မော်ရိုကိုနိုင်ငံကိုဂျာမနီကပြန်ပို့လိုက်ပါတယ်။မူနီအယ်မူတဆဒက်ကိုဂျာမနီနိုင်ငံဖရန့်ဖို့လေးစိတ်ကနေအထူးလုံခြုံရေးနဲ့မနေ့တနင်္လာနေ့ညပိုင်းညနေပိုင်းမှာထွက်ခွာသွားပြီလို့ဂျာမနီတာဝန်ရှိသူတွေကအတည်ပြုထားပါတယ်ရှင်။
မတန်ဆွမ်းအိုလံပစ်မျက်မျက်မြင်စပိန်စီအားကစားသမားတစ်ယောက်ဖြစ်တဲ့အသက်43နှစ်အရွယ်ရှွန်ချက်ရှာကအမေရိကန်ပြည်အောင်စုအရီဇိုနာပြည်နယ်က Grand Canyon အမျိုးသားဥယျာဉ်တွေက68ကီလိုမီတာဝေးတဲ့မတ်ဆောက်ပြီးတော့လမ်းကျတဲ့တောင်တက်လမ်းကို24နာရီနဲ့15မိနစ်ကြာအောင်မြင်စွာဖြတ်သန်းနိုင်ခဲ့ပြီးတော့မျက်မျက်မြင်တောင်တက်သမားတစ်ယောက်အနေနဲ့စံချိန်တင်သွားပါတယ်။ဒီလိုကုအားကိုကိုပြီးတော့တောင်တက်နိုင်ဖို့ကသူမအတွက်အကြီးဆုံးစိန်ခေါ်မှုကြီးဖြစ်တာပါ။
ဒီကနေ့ညနေခင်းထိတ်တန့်ရောက်တဲ့တွင်ကိုမှတင်ငီထိုင်းနဲ့မအီတန်းစင်တို့ကပြောပြပေးခဲ့တာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်ဒုက္ခသည်ပြန်ပို့ရင်းနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအထူးအကြလူဦးရေစီးရင်အချက်အလက်နဲ့ပေးပို့တာမရှိသေးတဲ့အကြောင်းမြန်မာအစိုးရနိုင်ငံခြားရေးဝန်ကြီးဌာနအရာရှိသူက VOA ကိုပြောပါတယ်ဒုက္ခသည်8000ကိုပြန်လည်လက်ခံဖို့မြန်မာအစိုးရဘက်ကအတည်ပြုထားပြီးဖြစ်တဲ့အကြောင်းတနင်္လာနေ့ကဓာကာမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးပြောဆိုတာကို bdnews24.com သတင်းမှာဖော်ပြထားပါတယ်မြန်မာအစိုးရဘက်ကတော့ဒီလကုန်မြန်မာကိုယ်စားလှယ်အဖွဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတွားရောက်ပြီးဒုက္ခသည်တွေစီစီလက်ခံရေးကိစ္စကိုအသေးစိတ်ဆွေးနွေးမယ်လို့ဆိုပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်မမေခါကပေးပို့ထားပါတယ်
ဒုက္ခသည်8000ရဲ့အမည်စင်းကိုမြမအစိုးရဘက်ကစစ်စစ်ပြီးဖြစ်တာကြောင့်မကြခင်မှာမြမဘက်ကိုပထမအတုပ်အဖြစ်နဲ့ပြန်ပို့မယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးမမုတ်အလီကပြောဆိုသွားတာပါရိုဟင်ဂျာတွေပြန်ပို့ရေးနဲ့ဆိုင်တဲ့ကိစ္စရပ်တွေကိုဆွေးနွေးမယ်ပူးရဲလုပ်ငန်းအဖွဲ့ JWG အစည်းအဝေးတက်ဖို့မြမနိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာဓာကာမြို့ကိုအခုလကုန်ပိုင်းမှာနှစ်ရက်ကြာတွားရောက်ဖို့ပြင်ဆင်နေပါတယ်။အဲ့ဒီအချိန်ကြာမှစီစစ်လက်ခံရေးကိစ္စတွေကိုညှိနှိုင်းလှုပ်ဆောင်မဲ့အကြောင်းနိုင်ငံသားရေးဝန်ကြီးဌာနအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စစ်ဆက်ဆွေးနွေးရေးဌာနညွှန်ကြားရေးမှူးချုပ်ဦးချမ်းအေးက VOA ကိုပြောပြပါဗျ
။အော်အဲ့ဒီကကျွန်တော်တို့လည်းအဲ့ဒီဘင်္ဂလားဒေ့ရှ်နိုင်ငံရေးဝန်ကြီးပြောတဲ့ဟာကိုသတင်းထဲမှာတော့ဖတ်ရတယ်ကျွန်တော်တို့လေ။ဒါပေမဲ့ကျွန်တော်တို့စီကိုတရားဝင်အကြောင်းကြားတော့မရှိသေးဘူးသူက။ကျွန်တော်တို့ဒီလကုန်မှာကျွန်တော်တို့ကအမြဲတမ်းတွန်းဝင်ဦးဆောင်တဲ့ကျွန်တော်တို့ဟို joint working group ဟို delegation မြန်မာဘက်ကသွားဖို့ရှိတယ်ကျွန်တော်တို့လေကျွန်တော်အဲ तू ကအဲ့ဒီဆက်မှာလဲ तू ပြောရတဲ့မှာလဲအဲ့ဒီကိစ္စအမှဆွေးနွေးမှာလို့ပါတယ် तू ကတကယ်တမ်းတော့ तू ကဟိုသူတို့ပြန်ပို့ဖို့ရှိတယ်အဲ့ဒီအစည်းအဝေးမှာဆွေးနွေးမှာဆိုတဲ့ပုံစံနဲ့ပြောတာ तू ကလေအဲ့ဒီလကုန်ပေါ့ဒီလကုန်29 30လောက်ဖြစ်မှာတဲ့ဟိုဝန်ကြီးဌာနပေါ်မှာပါတယ်ကျွန်တော်တို့ဘက်က
မြန်မာအစိုးရဘက်ကပူးရဲလုပ်ငန်းအဖွဲ့ဝင်တွေဟာကောပစားမှာရှိတဲ့ဒုက္ခသည်စခန်းကိုလည်းတွားရောက်ဖို့ရှိတယ်လို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရိုဟင်ဂျာလို့တုံ့နှုံနဲ့ထောင်နဲ့ချီတဲ့ဒုက္ခသည်တွေနေရပြန်ဖို့ရေးမှာနှစ်နိုင်ငံအကြားနားလည်မှုစာကြွန်လွှာသဘောတူထားပေမဲ့နှောင့်နှေးနေတာတွေနဲ့ပတ်သက်လို့ တဖက်နဲ့တဖက်အပြစ်တင်ပြောဆိုနေကြပါတယ်မြန်မာအစိုးရဘက်ကဒုက္ခသည်တွေကိုစီစစ်လက်ခံဖို့သဘောတူထားပေမဲ့ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုလက်မခံပါဘူးစီစစ်ပြီးလက်ခံနိုင်တဲ့အရေးအတွက်ပြန်ပြီးအကြောင်းပြန်ထားတဲ့စည်းရင်းနဲ့ပတ်သက်လို့လေအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စီစစ်ဆွေးနွေးရေးဌာနညွှန်ကြားရေးမှူးချုပ်ဦးချမ်းအေးကအခုလိုပြောပြသွားတာပါ
2018ဖေဖော်ဝါရီလောက်မှာကျွန်တော်တို့စီကပြည်ထောင်ဝင်ကြီးမင်္ဂလာဒီသွားတော့ကသူတို့ကလူ8000ကျော်စည်းရင်းကျွန်တော်တို့ပေးလိုက်တယ်ပေးလိုက်တော့အဲ့ဒီ8000ကျော်စည်းရင်းကိုကျွန်တော်တို့ကစစ်စစ်လိုက်တဲ့အခါမှာလောလောဆယ်စစ်စစ်ပြီးပဲရှိသေးတာပေါ့နော်။ကြံတဲ့ဟာတွေကတော့မတိသေးဘူး။စစ်စစ်ပြီးက4000 4000ကကျွန်တော်တို့ဘက်မှာနေသွားဘူးတဲ့မှတ်တမ်းတွေရှိတယ်ကျွန်တော်တို့ဘက်မှာလေ။အဲ့အဲ့ဒါကြောင့်မို့အဲ့ဒီ4000 4000ကကျွန်တော်တို့ကဟိုစစ်စစ်ပြီးတော့သူတို့ကိုပြန်ပို့ထားတယ်သူတို့ကို4000ကကျွန်တော်တို့စစ်စစ်ပြီးသွားပြီလက်ခံလို့လို့ရတယ်ဆိုတဲ့နေရာမှာအစောပိုင်းတော့ကျွန်တော်တို့သူတို့ကိုပို့ထားတာရှိတယ်ကျွန်တော်တို့ဘက်ကလက်ခံနိုင်တဲ့စစ်စစ်ပြီးလက်ခံနိုင်တဲ့အဲကျွန်တော်ဟိန္ဒူ400ကျော်နဲ့မွတ်စလင်900ကျော်စုစုပေါင်း1200ကျော်ရှိတယ်အဲ့ဒါအစောပိုင်းဆိုတော့အဲ့အားလုံးပေါင်းလိုက်ရင်တော့9800 6000လောက်ရှိတယ်အဲ့ဒါလေအတိအကျဟိုကျွန်တော်တို့ဘာမှမပြောသေးဘူးဒါပေမဲ့ကျွန်တော်တို့နှစ်ဖက်သူတို့ကျွန်တော်တို့အကြောင်းကြားရတာရှိတယ်ဒီလူတွေကတော့ကျွန်တော်တို့ပြန်လက်ခံမှုကျွန်တော်တို့ကစစ်စစ်ပြီးွားပြီဆိုတာ
နှစ်နိုင်ငံညှိနှိုင်းထားတဲ့ပြန်လက်ခံရေးမှာဖြည့်ဆွတ်ရမယ့်အချက်အလက်တချို့ကိုဘင်္ဂလားဒေ့ရှ်ဘက်ကဖြည့်ဆွတ်ပေးနိုင်ခဲ့ခြင်းမရှိတာကြောင့်ဒုက္ခသည်လက်ခံရေးအစီအစဉ်နှောင့်နှေးရတဲ့ဆိုပြီးမြမအစိုးရဘက်ကပြောဆိုနေပါတယ်ဒုက္ခသည်နေရရင်ပြန်ရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံကြားနားလည်မှုစာကြွန်လာချုပ်ဆိုခဲ့တာ6လကျော်ကြာတဲ့အထိဒုက္ခသည်တွေနေရပြန်နိုင်ရေးမဆနိုင်သေးပဲဖြစ်နေပါဗျ။မြန်မာအစိုးရဘက်ကဒုက္ခသည်တွေနေရပြန်လည်လက်ခံရေးမှာနှောင့်နှေးကြံ့ကြောင်စနစ်တကျလှုပ်ဆောင်နေတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဆွဆွဲထားပေမဲ့ဒီဆွဆွဲချက်တွေကိုမြန်မာအစိုးရဘက်ကပယ်ချထားပါတယ်ရှင်
။မမေခါတည်င်းပြဖို့သွားတာပါ။ခုတော့ပြည်ရင်းငင်းချရင်တည်င်းဖက်ဆက်ရအောင်ပါ။ငင်းချရင်လုပ်ငန်းစဉ်တွေအတွက်အစိုးရနဲ့အပြစ်ခတ်ရက်ဆက်ထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မြန်မာအစိုးရစစ်တပ်ထိပ်တန်းကောင်းဆောင်တွေပါတက်ရောက်ပြီးနေပြည်တော်မှာဆွေးနွေးနေချိန်မှာပဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့တိုက်ပွဲတွေလည်းဖြစ်ပွားနေပါတယ်။အိန္ဒိယမြန်မာနယ်စပ်ဖက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့အကြားစီးရဲတင်းမာနေသလိုရှမ်းပြည်နယ်နဲ့ကချင်ပြည်နယ်ဖက်မှာလည်း KIA ကချင်လွတ်လပ်ရေးတပ်မတော်နဲ့တိုက်ပွဲဖြစ်ပွားနေတာပါ။အပြည့်စုံကတော့ VOA မြန်မာပိုင်းတင်ထောက်နိုင်ကုန်အိမ်ကတင်ပြပို့ထားပါတယ်ရှင
်။ဟုတ်ကဲ့ပါ။မြန်မာဆွေရနဲ့ NCA ပြည်ရတိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေငင်းချမ်းရေးကိစ္စဆွေးနွေးနေချိန်မြန်မာတပ်မတော်နဲ့အပြည့်ရစာချုပ်လက်မှတ်မရေးသူနိုင်သေးတဲ့ရခိုင်တပ်မတော် AA တို့ကြာအိန္ဒိယနယ်စပ်နာပလဝါမြို့နယ်မှာနှစ်ရက်ဆက်တိုက်တိုက်ပွဲတွေဖြစ်ပွားနေတာပါ။အိန္ဒိယနယ်စပ်ရှိပလဝါမြို့နယ်အုံဒီဝရွာမြောက်ဖက်ဒေသတွင်တိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကိုတော့ရခိုင်တပ်မတော်ပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောပါတယ်။
တကယ်ဖြစ်တာတော့ဒီဘလောဝမြို့နယ်အထက်ပိုင်းပေါ့တလရာမြို့ရဲ့ဟိုဘက်မှာဖြစ်တယ်အော်တိုဘာ14ရက်နေ့မှာလည်းဖြစ်တယ်15ရက်နေ့မှာလည်းဖြစ်တယ်အော်တိုဘာ14ရက်နေ့မှာတော့ဒီညနေ4:15ကနေ6:00လောက်ကြီးတကယ်ပြင်းပြင်းထန်ထန်ဖြစ်တာပေါ့ကမ္ဘာတမ်တို့ဘက်ကအကျဆုံးတော့ရှိတယ်ဗျဘလောက်ကြတယ်ဆိုတော့ကြတယ်ကျွန်တော်တို့လည်းမရှိနိုင်သေးဘူး15ရက်နေ့မှာလည်းပဲဒီနေရာနားမှာပဲတကယ်ကဆက်ပြီးတော့ဖြစ်တယ်ခုလည်းပဲဒီကမ္ဘာတမ်တို့ဘက်ကနေရှင်းရအားဖြင့်ဖတ်ကြည့်နေကြဗျအဲ့ဒီဖြစ်တဲ့နေရာပဲပေါ့တကယ်ကဆက်ပြီးတော့ဖြစ်နိုင်တဲ့အခြေအနေအများကြီးရှိတယ
်အော်တိုဘန်14ရက်နေ့နဲ့15ရက်နေ့တို့မှာစိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပြီးတမတော်ကလည်းအင်အားစိုးချက်နေမြရှင်းလင်းရေးတွေလှုပ်ဆောင်လာနေလို့တိုက်ပွဲဆက်ဖြစ်ပွားမဲ့အခြေအနေရှိနေတယ်လို့လည်းသူကဆိုပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမဲအောင်လှိုင်ပါဝင်အစိုးရနဲ့စစ်သားထိတ်တန်းခေါင်းဆောင်တွေနဲ့ NCA ပြည်ချက်ခေါင်းဆောင်တွေရဲ့နေပြည်တော်ကဆွေးနွေးပွဲမှာတော့ NCA စာချုပ်ကိုလက်မှတ်မရေးသေးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေအလုံးပါဝင်လာအောင်ပူးပေါင်းဆောင်ရွက်ဖို့အပါဝင်သဘောတူညီချက်၅ချက်ရရှိထားပါတယ်ဒါပေမဲ့ငင်းချမ်းရေးချင်းတွေဟာတကယ့်မြေပြင်နေထားနဲ့ကွာခြားတယ်လို့ခိုင်တုခကခုလိုဆက်ပြောပါတယ
်လူတို့တစ်ဖက်မှာနေပြီးတော့ငင်းချမ်းရေးဆင်းနေနေပေမဲ့လည်းတစ်ဖက်မှာဒီတိုင်းရင်းသားတပ်ဖွဲ့တွေအခြေကျတဲ့ဒေသတွေကိုတော့ထောက်ပါဝင်ရောက်ပြီးတော့သူတို့ဟိုတပ်ဖွဲ့တွေလုံနေတဲ့ဥစ္စာကတော့ဟိုလုံရုံလုံစင်တစ်ခုလိုဖြစ်နေပြီ
ပြီးခဲ့တဲ့စက်တင်ဘာလ23ရက်နေ့မှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပါသေးတယ်ဒါအပြင် NCA လက်မှတ်မရေးထိုးနိုင်သေးတဲ့ကချင်လွတ်လပ်ရေးဖွဲ့ KIU နဲ့လည်းရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ဘက်မှာစိုက်ပွဲဖြစ်ပွားနေခဲ့တယ်လို့ KIU ကဗိုလ်မှူးကြီးစော်ကန်ကဆိုပါတယ်
ကျွန်တော်တက်မာလီဘက်မှာတော့သူကရှင်းလင်းရေးလုပ်တဲ့ပုံစံပေါ့နော်ဒီတော့ဒီကတရင်ရှိဒီကမှာကုတ်ခိုင်ရဲ့နောက်မြောက်ဘက်ပုံစံပေါ့ဒီတိမော20လောက်ပဲရှိတယ်ဆယ်ရက်နေတတိယနေ့ငယ်ငယ်ရှင်လေးလှုပ်ရှားတဲ့ကြောင်းနဲ့ကျွန်တော်ရအဖွဲ့တွေနဲ့ဆိတ်တိုက်တွေ့တာပေါ့ဗျ။ဒီခိုင်မော့အခြေအနေကလည်းအတိအကျတော့မသိရဘူး
။ပ Bigger Ozobala Satyani Male, Pomo Mune, Simbu Muneque, Kome Yabama, K. Uzamashi, Tayingane, Tamro Jama, Taipo Chipwaka, Dide, Taipo Chisendwin, Tirakan Chiva, Darigale, Sibiluya, Todan Beku, Tinshaw Nijayavare, Akudu Taipo Chipwan in Hunapazalu, Taindalanaka, Poti Pega, Topian, Ibimele, Tamro Begaro, Tayawin Topian Zamu, Mazuya Zivahu. Yamasuyan, Taindalanaka and Poetry, Ninchay Lungan Sin, Chuban is Egalama, Taipo Chipwani, ha, Ninchay Lungan Sin, Chanjan, the Yara, Chang in the Kurule, Kachin Ninja Yi Juros, Usa Anga Piovare.
Ninja Yi, two to the Aro, I take Dara Kitaro, Yintimun, Nagi, Dora, Pajaro, Yintimun, and Luan has Kitta Pajaro. Taipoia, Machile, Yuntimua, Chile, Eluan, Tanya Chile, the Don, Taipois of the Taipoma, Mamma, and Yazora, to a Taintana to announce it to Taro, Eluva, Chinera, I don't bring any sitting under the Lucenta and Missipa.
You must be on it, Tainta Lenaga, for Saponeta, and see if he has such a lemma G2 Nabi met. Your boy Mohammed for winning Pitta, UWSC, what's up with Usanet, Gitan Sunang and Yisunu Nina Yi Comedy, Effie and CC for the Nero, Lemma G2 Nanchi Machine Bau. Tainta Lenaga for the Alu Pawin, I met, a Piazza Yin and Nanga Yitu Sunu Malone and Tomiaro, Ninja Yi Lungans in Juba Mudiha, Omnipu Kayin, Umelule, Tainta Lenaga for a consong regarding Tong that Piosu Nijava.
ရရှိများခင်ဗျာသတင်းသမားတွေနဲ့အာဏာပိုင်တွေအကြားတက်တနာဖြစ်လာလို့ရှိရင်ဖြေရှင်းနိုင်မယ့်သတင်းမီဒီယာဥပဒေဆိုတာကိုပြသန်းထားတာရှိပေမဲ့ရန်ကုန်တိုင်းဆူရောက်ကိုဝေဖန်ရေးသားတဲ့သတင်းသမားသုံးကိုအဲ့ဒီပြသန်းချက်ကိုအသုံးမပြုဘဲနဲ့ရာဇဝတ်မှုနဲ့ပြီးခဲ့တဲ့ရက်ကပဲဖမ်းဆီးရေးယူခဲ့ပါတယ်ဒီမတိုင်ခင်မှာဆိုလို့ရှိရင်လေသတင်းသမားတွေဖမ်းခံရတာတရားစွဲဆိုခံရတာကန တချိန်လုံးကတိုက်ခန့်ဘဝမှာသတင်းမီဒီယာနဲ့ဆက်ဆံရေးကောင်းခဲ့တဲ့ NLD အစိုးရအနေနဲ့အခုအစိုးရဖြစ်ချိန်မှာသတင်းမီဒီယာတွေပေါ်ထားတဲ့သဘောထားပြောင်းလဲသွားတယ်လို့ယူဆစရာရှိပါသလား NLD အစိုးရလက်ထက်ရဲ့သတင်းမီဒီယာလွတ်လပ်ခွင့်အခြေအနေကိုတော့လာမယ့်အင်္ဂါနေ့ညအတည်းလေးလိုက်စီစဉ်မှာသုံးသပ်ဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမြင်းများလိုတဲ့သတင်းရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုတယ်လီဖုန်းနံပါတ်တွေပြပို့ထားမယ်ဆိုရင်တည်းရဲ့လေးလိုက်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်အမြင်တွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းဖုန်းနံပါတ်က1-232-382-5554ဖြစ်ပါတယ်။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင့်မြတ်မဲ့ direction ကိုကျေးဇူးပါတယ်ခင်ဗျာ။
VOA American သံရတဲ့လေလံအစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကို2ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ဒီကနေ့ည9:00နာရီတိုင်းလေလံအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့နိုင်ငံတကာသတင်းဆောင်မဖက်ဆက်ရအောင်ပါ။ American ပြည်ထောင်စုမှာနေထိုင်တဲ့ Saudi သတင်းသမား Jamal Khashoggi ပျောက်ဆုံးသွားတဲ့ကိစ္စနဲ့ပတ်သက်ပြီးဘရင် Salman နဲ့တွေ့ဆုံစကားပြောဖို့တမရ Donald Trump ကနိုင်ငံခြားရေးဝန်ကြီး Mike Pompeo ကို Saudi Arabia နိုင်ငံကိုဆေးလွှတ်ခဲ့ပါတယ်။သတင်းသမား Khashoggi ဟာတူရကီမှာရှိတဲ့ Saudi ကောင်စီဝန်ယုံထဲမှာရရဆက်ဆက်တပ်ဖြတ်ခံရတာဖြစ်နိုင်တယ်လို့ယူဆထားကြတာပါ။ဒီကိစ္စနဲ့ပတ်သက်လို့ American Saudi နှစ်နိုင်ငံဆက်ဆံရေးအပေါ်ဘလို့တက်ရောက်မှုတွေဖြစ်လာမလဲဆိုတာ FOA တန်တမန်ရေးရာသတင်းထောက် Sinisein ရေးသားပေးပို့ထားတဲ့သတင်းကိုကိုတာညကပြောပြထားပါတယ်ရှင်
။ဒင်းတော့ဂျမဲကရှိုဂီပျောက်ဆုံးမှုနဲ့ပတ်သက်ပြီးတော့အစ္စတန်ဘူမြို့တော်မှာရှိတဲ့ဆော်ဒီကောင်စစ်ဝင်ရုံးကိုတင်းလာနေတော့ကတူရကီရဲတွေဝင်ရောက်စစ်ဆေးမှုလုပ်ခဲ့တဲ့နောက်ဆော်ဒီအာရဗီဘလူးတုံ့ပြန်လာမလဲကဘာကနေပြီးတော့စောင့်ကြည့်နေပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ဆော်ဒီဘီယန်ဆယ်မွန်နဲ့ဖုန်းပြောဆိုခဲ့ပြီးတော့ကရှိုဂီဟာလူစုတွေလက်ချက်မိသွားခဲ့ပုံရတယ်လို့ပြောပါတယ
်။ The king firmly denied any knowledge of it. He didn't really know, maybe.
ဒါနဲ့ပတ်သက်လို့ तू ဘာမှမသိဘူးလို့ဘယင်ကတော့အခိုင်အမာညင်းပါတယ်တကယ်လည်းပဲ तू ဘာမှသိပုံမရဘူးဖြစ်နိုင်ပါတယ် तू စိတ်ထဲဘာရှိမလဲတော့မသိဘူးဒါပေမဲ့ကျွန်တော်အတွက်ကတော့ဒါဟာလူစိုးလူတပ်သမားတွေလက်ချက်ဖြစ်နိုင်တယ်လို့ယူဆတာပဲမကြခင်အားလုံးအမှန်တိုင်းသိရဖို့ကျွန်တော်တို့တော့စ조사နေတာပါဒါပေမဲ့ sorry ဘယင်ဘက်ကတော့လုံးလုံးညင်းနေတာပါပဲ
ဒီကိစ္စကိုဆွေးနွေးဖို့အတွက်နိုင်ငံကြီးဝန်ကြီး Mike Pompeo ကိုသမ္မတ Trump က sorry ကိုဆေးလွတ်ခဲ့ပါတယ်ပြီးခဲ့တဲ့အချိန်ပိုင်းလေးကပဲ sorry ဘီယင်နဲ့နိုင်ငံကြီးဝန်ကြီးပွန်ပီယိုတို့တွေ့ဆုံခဲ့ပြီမဲ့ဘာတွေပြောကြတယ်လဲဆိုတော့မသိရသေးပါဘူး။တခြားတစ်ဖက်မှာတော့ဒီသတင်းသမားကရှုဂီဟာစစ်ဆေးနေခြင်းဘတော်ဆလက်လွန်သွားတာလို့ sorry တာဝန်ရှိသူတွေဘက်ကဝန်ခံပြောမယ်ဆိုတဲ့သတင်းတွေလည်းထွက်လာပါရယ်။ဒါပေမဲ့လည်းကရှုဂီ sorry တာဝန်ထဲဝင်သွားပြီးတော့ပျောက်သွားခဲ့တာနှစ်ပတ်နီးပါးကြာလာပြီမဲ့ sorry အစိုးရဘက်ကဘာမှမသိဘူးလို့သမ္မတ Trump ကပြောနေတဲ့အပေါ်မှာဒီမိုကရက်လွှတ်တော်အမတ်တွေကတော့ဝေဖန်နေပါရယ်။ ကရှိုဂီရဲ့ဆက်ဆက်တက်ခံရာလူစုလူသက်သမားတွေလက်ချက်ဖြစ်တယ်လို့တမရကစော်ဒီကိုစားပြောဆိုနေတာအတော့ကိုစိတ်ပျက်စရာကောင်းပြီးတော့အမေရိကန်တွေရဲ့စံနှုန်းတန်ဖိုးတွေပေါ်မှာထိခိုက်စေတယ်လို့အထက်လွှတ်တော်မတ်ရစ်ချက်ဘလူးမင်တယ်ကသူ့ရဲ့ကိုယ်ပိုင် Twitter အကောင့်မှာရေးပါတယ်အခုလိုဖြစ်ရကြောင်းမလို့စော်ဒီနိုင်ငံမှာတနေ့တခြားပို့ပြီးတော့ဩဇာကြီးလာတဲ့စော်ဒီအင်ရှစ်ဆန်မိုဟာမက်ဘင်ဆော်လ်မန်နဲ့ဆက်ဆံရေးကိစ္စတွေပေါ်မှာတော်လီရိုက်ခတ်မှုကတော့ကြီးလာပါတယ်အသက်ခံရတယ်လို့ယူဆထားကြတဲ့သတင်းသမားကာရှိုဂီဟာစော်ဒီအင်ရှစ်ဆန်ကိုပြင်းထန်တန်ဝေဖန်ခဲ့သူဖြစ်တာမို့လို့အခုဒီကိစ္စမှာစော်ဒီအင်ရှစ်ဆန်နဲ့ပတ်သက်တယ်လို့လည်းယူဆထားကြတာပါစော်ဒီအင်ရှစ်မိသားဟာစိတ်ခံစားမှုပေါ်လိုက်ပြီးတော့နိုင်ငံတကာထုံးတမ်းစင်လာတွေကိုဘာမှအလေးထားသူမဟုတ်ဘူးလို့အယ်ဂျာဇီးရသတင်းတောက်ဂျမဲအယ်ရှာရီကဝေဖန်ပါတယ
် You have a young crown prince who has so far established
ကိုစိတ်ခံစားမှုပေါ်မှာတီးပြီးလှုပ်တဲ့ငရွေတဲ့အင်ရှစ်မိသားပါပဲနိုင်ငံတကာတန်ကင်းတမန်ကင်းအလေးထားတွေကိုလည်းမလေးလားနိုင်ငံတကာစာချုပ်တွေနိုင်ငံတကာဥပဒေတွေကိုလေးစားလိုက်နိုင်မှုမရှိသူပ
ါ IG ငွေကြေးစိတ်ကွက်ရဲ့သူတည်သည့် Chris Bogan ကတော့သတင်းတောက်ကိုတပ်ဖို့အတွက် Sorry Anabai တွေကမိတ်ပေးခဲ့တယ်ဆိုရင်တော့ Sorry အနေနဲ့အနောက်နိုင်ငံငွေကြေးယင်းနှိမ့်နှံသူတွေနောက်လန်သွားစေမဲ့အနေရကိုကြီးကြီးမားမားကြုံနေရပြီဆိုပြီးတော့သုံးသပ်ပါတယ်
But it does mark a radical departure for the Saudis
နိုင်ငံကဥပဒေနဲ့တန်တမန်အရေးအရာတွေကိုဆန့်ကျင်တယ်လို့ထင်လာရင်တော့ Sorry ကနေပြန်ရုပ်တာတွေအကြီးအကျယ်ဖြစ်လာပါမယ်အထူးသဖြင့် American ဝင်ပါလာပြီးမစ္စတာကက်ရှိုဂီကိုတတ်မှုမှာ sorry တာဝန်ရှိတယ်လို့ပြောလာရင်ဒီအတွက်တက်ရောက်မှုကအတော့ကိုကြီးပါလိမ့်မယ်
။သတင်းတောက်ကက်ရှိုဂီပျောက်ဆုံးသွားမှုနဲ့ပတ်သက်လို့ကန့်ကွက်ဆန္ဒပြတဲ့အနေနဲ့ sorry မှာလာမဲ့သတင်းပတ်ထည့်လုံးမဲ့စီးပွားရေးဖိုရမ်ကိုမတက်ဖို့အတွက် American စီးပွားရေးလုပ်ငန်းတော်များများဆုံးဖြတ်ခဲ့ကြပါတယ်။တဲကန်နာယာဒေကဒေဗိုးစ်ဆိုပြီးတော့အမည်တက်ထားတဲ့အဲ့ဒီစီးပွားရေးဖိုရမ်ဟာ sorry Arabia နိုင်ငံရဲ့အနာဂတ်စီးပွားရေးအခင်းကျင်းအတွက်နိုင်ငံခြားယင်းနှိမ့်မြှုပ်နှံမှုတွေကိုမျှော်မှန်းထားတဲ့နိုင်ငံတကာစီးပွားရေးလုပ်ငန်းကြီးများစီးဝေးကြမဲ့ပွဲလည်းဖြစ်ပါတယ်ခင်ဗျာ။
ကိုသားညုံတင်ပြတော်ရပါရှင် VOA မြန်မာပိုင်းကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ် VOA ကနေထုတ်လွှင့်ပေးနေတဲ့နေစဉ် TV သတင်းလောအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7 Juru ကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ပါတယ်ဒါနဲ့မကတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube Twitter နဲ့ Facebook တို့ကပြနေပြီးတော့လည်းကြည့်ရှုနာဆင်နိုင်ပါတယ်ရှင်ခရော့ချန်ရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းချင်းချုပ်ကမှတင်ငင်ထိုက်ကပြောပြပေးပါဦ
း။ Turkey နိုင်ငံ Istanbul မြို့က Saudi ကောင်စစ်ဝင်ရုံးကိုပြီးခဲ့တဲ့သတင်းနှစ်ပတ်တုန်းကသွားရောက်ပြီးတဲ့နောက်ပျောက်ဆုံးနေတဲ့ Saudi သတင်းထောက် Jamal Khashoggi အရေးနဲ့ပတ်သက်ပြီး Saudi ဘုရင် Salman နဲ့ American နိုင်ငံခြားရေးဝန်ကြီး Mike Pompeo တို့ဒီကနေ့အင်ကာနဲ့မှာတကပိတ်တွေ့ဆုံဆွေးနွေးပါတယ်။နောက် Saudi အင်ရှေ့ဆန် Saudi နိုင်ငံခြားရေးဝန်ကြီးတို့နဲ့လည်းဆွေးနွေးခဲ့ပါတယ်။တစ်ချိန်တည်းမှာပဲတူရကီမှုကင်းဆေးပညာဆိုင်ရာအဖွဲ့ကအစ္စတန်ဘူးမြို့ကဆော်ဒီကောင်စစ်ဝင်ရုံအတွင်းကိုဒီကနေ့ဝင်ရောက်စစ်ဆေးတာမှာတော့ကောင်စစ်ဝင်ရုံထဲမှာပစ္စည်းတချို့ကိုဆေးအစ်စ်တွေတုတ်ထားတယ်လို့တူရကီသမ္မတကပြောဆိုသွားပါတယ်။အမေရိကန်ဦးဆောင်တဲ့ကုလသမဂ္ဂကုကဲရေးတပ်နဲ့အတူတောင်နှင်းမြောက်ကိုရီးယားဆိုင်ရာညှိနှိုင်းရေးကိုယ်စားလှယ်တွေဒီကနေ့ဆွေးနွေးပွဲဆက်ပါတယ်။ကိုရီးယားနှစ်နိုင်ငံကြားစစ်တပ်အလုံးရင်းနဲ့ချက်ထားတာကိုရှော့ချဖို့ဆွေးနွေးကြမှာလည်းဖြစ်ပါတယ်။ကိုရီးယားစစ်ပွဲပြီးဆုံးသွားတဲ့1953ခုနှစ်ကစပြီး Joint Security Area လို့ခေါ်တဲ့ပူးရဲလုံခြုံရေးချထားတဲ့ area အတွင်းဆွေးနွေးပွဲတွေကျင်းပမှာဖြစ်ပါတယ်။ Jerusalem ကို Israel ရဲ့မြို့တော်လို့အတိအမှတ်ပြုပြီး Australia တန်ရုံကိုလည်း Tel Aviv ကပြောင်းမယ့်အကြောင်း Australia ဝန်ကြီးချုပ် Scott Morrison ကပြောဆိုလိုက်ပါတယ်။တမ်းမဟောင်းဒေးဗစ်ရှာမားရဲ့အကြံပေးချက်ကိုစဉ်းစားမယ့်အကြောင်းမော်ရီဆန်ကဒီကနေ့မှသတင်းတောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်။မြန်မာစစ်တပ်စစ်လေယာဉ်24ချင်းနေစဉ်ဒီကနေ့အစောပိုင်းမတော်တဆပြစ်ချခဲ့ရကလေယာဉ်မှူး2ဦးစလုံးသေဆုံးခဲ့ရသလိုလေယာဉ်ပြက်အပိုင်းအစထိမှန်တာကြောင့်မြေပြင်မှာရှိတဲ့မိန်းကလေးငယ်တဦးလည်းသေဆုံးခဲ့ရပါတယ်ရှင်။
တရင်အချင်းချုပ်ကမှတင်ငင်ထိုက်ကြီးညာပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ရှောက်ကန်ချန်းဖြစ်ပါတယ် VOA American အသံညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:20တိလိုင်းဒိုမီတာ25လိုင်းဒိုမီတာ30နဲ့လိုင်းဒိုမီတာ51နဲ့လိုင်းလမီတာ190တို့ကနေတိုက်ထုတ်လွှင့်ပေးသွားအောင်ပါတောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားပေါင်းကျန်းမာရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မအနင်္ဂလာပါ
This program has come to you from the Voice of America, Washington.
။